Welcome to the Voice of America in Burmese.
Washington Review American Tangani, Natana Se Junga Nasangaye, Jetabrini Menekin season ago, Yamasano de Menet Chanaigani Kunanaiti, Langamita Naseli Lisan and Hasete, Langamita de Akuse Rugani, Taulan Penny Babin.
We expect to reach a total of 10 million cases within the next week.
Lamia Trenpa Temaso, Kusa Kayaduga, Sedano Chilamelo, Kamaya Valley, Kawesine Kuda Siri Jabote, Tutitanari Sepi Lone Genuma, Tioga Kusa Mujo Jabi, a Tetrego Kenane Nilanego Lena Chentong Jabu, a Jirisi Luan Nevi Surago, Taga, the Ri Pilaitale, Tipare Lu, Tabuisho Trenza Shenabuma, Joja Kiraba. Sorry, Arabia Nanganga, Drusima, the Saint Chimpalishi, Muslim Dre, Hach Puerogu, Payamuri Malabu, Tanya Laitaha, Coronavirus, Tempuamu, Jovasi Bute, Ataku Yare, Takanjane, Tabuisho, Jigega, Piovari, Tabuisho, Jibo, Season Sanga, Achige, Dr. Mike Ryan Gale, America Taka Nanga, Amyatama, a two to ten, America Taka down by Ne, Levanti Darima, a cool chanty, Gusamuga, a near Mazo, a chinigu, Miao Tiletre, ထူးတတိခါနေရာစေဖြစ်ကြောင်းပြောပါတယ်။ဒါကြောင့်ဒီယောဂကူးဆက်သူနဲ့တေဆုံးသူအရေးအတွက်ကလာမယ့်သတင်းပတ်ထဲမှာပဲပိုးပြီးညာလာနိုင်တယ်လို့လည်းပြောပါတယ်။ရီပူဘလစ်ကန်ပါတီဘက်ကတင်သွင်းခဲ့တဲ့အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဆိုင်ရာဥပဒေတရားအတွက်အခြေတင်ဆွေးနွေးမှုကိုဒီမိုကရက်အမတ်တွေကပြင်ခဲ့တဲ့နောက်မှာဒီဥပဒေအတွက်အထက်လွှတ်တော်မှာဗိုလ်ဖူးနေပြုလုပ်တဲ့ အမေရိကန်နိုင်ငံတဝန်းသတင်းသက်ပေါင်းများစွာကန့်ကွက်ဆန္ဒပြတောင်းဆိုမှုတွေအတွက်ပါတီကြီးနှစ်ရပ်စလုံးကသက်တော်အမတ်တွေဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာမူကြမ်းကိုအပြန်ရေးဆွဲခဲ့ကြတာဖြစ်ပါတယ်။ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်ကရဲလုပ်ငန်းဆိုင်ရာတရားမျှတမှုတွေဥပဒေမူကြမ်းတွေကိုဒီသတင်းသက်ကုံလောက်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတာပါ။ဒါကြောင့်အထက်လွှတ်တော်မှာတဦးတည်းသော Republican လူမင်းအမတ်ဖြစ်တဲ့ Tim Scott ကအဆိုပြုတင်သွင်းခဲ့တဲ့မူကြမ်းအတိဖြစ်မတော့အောင်အချိန်ဆွဲထားတဲ့ပုံပေါ်နေပါတယ်။အခုတော့ Republican တွေရဲ့မူကြမ်းအတွက်လှုပ်ဆောင်မှုကို Democrat တွေဘက်ကပိတ်ပင်ခဲ့တာဖြစ်ပါတယ်။ American ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲသစ်ဖြစ်လာတဲ့ Michael Beck ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအရှေ့အလယ်ပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှအသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံကျွမ်းအတန်းနဲ့ဌာနဆိုင်ရာရုံးနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုယာရုကနေထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီး Washington DC မှာတရားစွဲဆိုခံနေရပါတယ်။ Michael Beck က Open Technology Fund အကြီးအကဲ Libby Lu နဲ့တခြားဌာန၃ခုကအကြီးအကဲတွေကိုပါအလုပ်ဖြုတ်ပိုင်ခွင့်မရှိဘူးလို့ပြောပြီး Open Technology Fund ဌာနကိုစား Michael Beck ကိုအင်္ဂါနေ့ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီလာဆန်းပိုင်းကမှ VOA ကိုကြီးကြရတဲ့USAGN ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Michael Beck ကသူကြီးကြရမဲ့ဌာနတွေအနေနဲ့ VOA မှအပတခြားဌာနတွေရဲ့အကြီးအကဲတွေကိုအလုပ်ဖြုတ်ပစ်တာနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ USAGN အတွက်ဥဆောင်မှုဆိုင်ရာပုံစံကိုအပြောင်းအလဲတွေလုပ်ပြီးတဲ့နောက်မှာ Michael Beck ကို USAGN ရဲ့အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ဖို့2016တုန်းကသမ္မတဟောင်း Barack Obama လက်မှတ်ရေးထိုးပြီးအလုပ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အခု Michael Beck ကိုတရားဆက်ဆိုရမှာတော့သူဟာဒီအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးအစိုးရရဲ့အကာအကွယ်ပေးထားမှုကိုအပြင်းထန်ဆုံးချိုးဖောက်တာဖြစ်ကြောင်းတရားဆက်ဆိုသူတွေကတင်သွင်းထားတာဖြစ်ပါတယ်။ Venezuela နိုင်ငံကိုဓာတ်ဆီတွေတည်သွားတဲ့ Iran သင်္ဘောကသင်္ဘောကပ္ပန်တွေကို American ဗဏ္ဍာရေးဝန်ကြီးဌာနကဗိုလ်တပူးနေမှာဒဏ်ခတ်အရေးယူလိုက်ပါတယ်။အခုလိုလှုပ်ဆောင်ရတာဟာ Iran အာဏာရှင်ရဲ့အကြီးလိုက်စားတဲ့ Venezuela အာဏာရှင်အတွက်ပံ့ပိုးပေးနေတာကိုလက်မခံနိုင်တာကြောင့်ဖြစ်ကြောင်းဗန်နာရေးဝန်ကြီးစတီဖန်လူချင်ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုအရေးယူတန်းခတ်မှုဟာဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနှုတ်ထွက်အောင်လှုပ်ဆောင်နေတဲ့အမေရိကန်အစိုးရရဲ့လှုပ်ဆောင်မှုအစိပ်ပိုင်းတစ်ခုပါ။အခုလိုအီရန်တင်မောကက်တင်တွေကိုအမေရိကန်အရေးယူရတဲ့ပတ်သက်ပြီးအီရန်ဘက်ကတော့တစုံတရာချက်ချင်းမတုံ့ပြန်သေးပါဘူး။
ကင်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ဇေမထွန်ပါ VOA American တိုင်းရမနေ့ခေတ္တရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီမနေ့ကမှဆုံးလ24ရက်နေ့ကကျန်းမာရေးနဲ့အောက်စားကွန်ကြီးဌာနရဲ့ထုတ်ပြန်ချက်အရာ COVID-19 ရောဂါဓာတ်ခွဲနမူနာစုစုပေါင်း 1100 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာရောဂါပိုကူးစက်ခံရသူတဦးထပ်မံတွေ့ရှိတာကြောင့်ဓာတ်ခွဲတည်ပြီးလူနာ293ဦးရှိသွားပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးသွားပူးသူအသက်22နှစ်အရွယ်မျိုးသားဟာမောင်းတော်မြို့နယ်မှာအသွားလာကနခံထားရသူဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါဓာတ်ခွဲစစ်ဆေးမှုပေါင်း 6,600 ကျော်လုဆောင်ခဲ့ပါတယ်ခင်ဗျအင်ဒိုနီးရှားနိုင်ငံအာချေဒေသကမ်းလွန်ပင်လယ်ပြင်မှာရိုဂျာမွတ်စလင်တရားဝန်ကျင်လိုက်ပါလာတဲ့ဆက်လီတစင်းမျောနေတာကိုငါးဖန်သမားတွေကဒီလနေ့နောက်ပိုင်းမှာတွေ့ရှိခဲ့တင်ခဲ့ကြပြီးတဲ့နောက်အခုအခါကန့်ကွက်ခွင့်ရဖို့စောင့်ဆိုင်နေရပါတယ်။အင်ဒိုနီးရှားငါးဖန်သမား၃ဦးကသူတို့ကိုအာချေဒေသမြောက်ပိုင်းကခွတ်တတနာဂျမ်ဘိုအာယေအရက်ကိုခေါ်ဆောင်သွားဖို့ကြိုးစားခဲ့ပေမဲ့လည်းသူရဲ့လေအင်ဂျင်ဆက်ချွေင်းသွားတဲ့ကြောင်းကမ်းတဲ့လေးမိုင်အကွာမှာရပ်ထားရတယ်လို့ Jakarta Post သတင်းစာမှာဖော်ပြထားတာပါ။ဆက်လီပေါ်မှာအမျိုးသမီး49ဦး၊မျိုးသား15ဦး၊ကလေး30နဲ့စုစုပေါင်း94ယောက်ဟာဆက်လောင်မို့တိတ်နေလို့အင်အားချိနေနေကြကြောင်းနဲ့15ဦးဟာလေပြုတ်တဲ့အချိန်တိတ်ဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကကိုကပီ AP သတင်းမှာဖော်ပြထားပါတယ်။အင်အားကြီးနေပြီးဆာလောင်နေကြတဲ့ရိုဟင်ဂျာတွေဟာငါးဖန်းလီတွေပေါ်ကခုန်ချပြီးအခုကြီးတောက်ခံခဲ့ကြတယ်လို့လည်းဒေသခံရဲတပ်ဖွဲ့အကြီးအကဲမိုဟာမက်ဂျမီလ်ကိုကိုးကားပြီး AP သတင်းကပြောပါတယ်။ဆက်လီရောက်ရှိနေတဲ့နေရာကိုအင်ဒိုနီးရှားရဲတပ်ဖွဲ့နဲ့စစ်တပ်ကတာဝန်ရှိသူတွေရောက်ရှိလာကြပြီးဆက်လီပေါ်ပါလာသူတွေရဲ့အခြေအနေကိုစစ်ဆေးခဲ့ကြပါတယ်။ကမ်းလောင်ပင်လယ်ပြင်မှာရှိနေဆဲဖြစ်တဲ့လေပေါ်ကိုအာဏာပိုင်တွေကအစားတောက်တဲ့ရေပေးပို့ခဲ့တယ်လို့ဒေသခံကြွာသားတွေကအစွမ်းစားတွေပေးခဲ့ပြီးဘာဆက်လို့ရမလဲဆိုတော့ကိုတော့အထက်တာဝန်ရှိသူတွေရဲ့ကြာကြစ်ကိုစောင့်ဆိုင်နေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်။ပင်လယ်ထဲမှာရိုဟင်ဂျာတွေလေတစင်းနဲ့မျောနေတဲ့ဆိုတဲ့သတင်းတွေထပ်ပေါ်လာပြီးတဲ့နောက်မှာတော့အခုကြီးလိုနေသူတွေကိုအင်ဒိုနီးရှားနိုင်ငံကအများဆုံးကယ်ဆယ်ဖို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတမရော်ကစစ်စီရေးလုံးလက်ပြေရှင်းလင်းတာကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြရတဲ့လူတဲစုမွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုနေကြပေမဲ့လည်းမြန်မာအစိုးရကတော့အဲ့ဒီလိုခေါ်ဆိုတာကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒေလီမြို့က COVID-19 ရောဂါကုသရေးဌာနဆေးရုံစည်းကမ်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဗဟိုအစိုးရကစီစဉ်နေပြီဖြစ်ပါတယ်။မနေ့ကတည်းကအိန္ဒိယတနိုင်ငံလုံးမှာတရက်ထဲအများဆုံးစံချိန်ဖြစ်တဲ့ရောဂါကူးစက်မှုပေါင်း 16,000 ရှိခဲ့တဲ့အထက်နယူးဒေလီမြို့တော်တစ်မြို့ထဲမှာပဲကူးစက်မှုပေါင်း 3,900 ကျော်ရှိခဲ့တာပါ။ကူးစက်မှုမြင့်တက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့ဒေလီမြို့ရဲ့အင်အားစုစည်းရေးစစ်တမ်းကောက်ယူမှုကိုဇူလိုင်6ရက်နေ့ဒီလောက်ဆောင်ပဲလို့အာနာပိုင်တွေကပြောပါတယ
်။ इसका पर्पस ये है कि हाउस ऑफ सर्वे करके हमें ये असेस करना है कि भाई
इन ऑनसू सीएस के टैंक ऑफ यूआर है यूएच का तजी ရွယ်ဦးရဲ့အခြေအနေကိုသိရှိအကဲပြနိုင်ဖို့ဖြစ်ပါတယ်။အထူးသဖြင့်အသက်60ကျော်ရမှာယောဂလက္ခဏာတွေရှိရှိသိနိုင်ဖို့ပါ။ဒီလိုစမ်းစစ်သိရှိနိုင်ရင်ပိုကောင်းတဲ့ကုသမှုတွေပေးနိုင်မှာဖြစ်ပါတယ်လို့ဒီဒေလီပြောတော့အင်တာစုစစ်တမ်းကောက်ယူရေးတာဝန်ရှိသူပရာတိတိုင်ယောကပြောပါတယ်။ပြည်내ဆိုရတွေကတပိချက်တွေကိုဖြေလျှော့ပေးနေတာကြောင့်ကုသမှုတွေထပ်ပြီးတိုးလာနေလေုံပဲလို့လည်းခန့်မှန်းထားကြပါတယ်။ဒါမဲ့သတင်းပတ်ထဲအိန္ဒိယစစ်တပ်ဆရာဝန်တွေကိုတာဝန်ချထားမဲ့ယာယီကုသရေးဆောင်တွေထဲဂရေ1000ဝန်းကျင်အစင်းသစ်ပြင်ဆင်ထားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အဲ့ဒီအထက်ဂရေ1000ကိုဘာသာရေးအဆောက်အုံတွေနဲ့ယထားတွဲတွေထဲမှာချထားမှာဖြစ်ပါတယ်။ဇူလိုင်လကမှ COVID-19 ရောဂါကူးစက်ခံရသူပေါင်း9,000ရှိလာလိမ့်မယ်လို့မြို့တော်အစိုးရကခန့်မှန်းထားလို့အဲ့ဒီအချိန်ဆိုရင်ဆေးရုံကလေးတသိန်းခွဲလိုအပ်မှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ကုန်သွယ်ရေးပြဿနာတွေကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ဩစတြေးလျနိုင်ငံမှာနိုင်ငံသားအများစုကတရုတ်နိုင်ငံပေါ်ယုံကြည်မှုလျော့နည်းချဆင်းလာနေတယ်လို့စစ်တမ်းတစ်ခုကအစီရင်ခံထားပါတယ်။နိုင်ငံကလူမှုအတိုင်းဝိုင်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့တာဝန်ယူမှုပေါ်ဩစတြေးလျဒီမျိုး23ရာခိုင်နှုန်းလောက်ကပဲယုံကြည်မှုရှိတာကိုတွေ့ရကြောင်းဗုဒ္ဓဘာသာကထုတ်ပြန်တဲ့ Louis Institute စစ်တမ်းမှာဖော်ပြထားတာပါ။2018ခုနှစ်ကကောက်ယူခဲ့တဲ့အလားတူစစ်တမ်းမှာတော့50ရာခိုင်နှုန်းအထိရှိခဲ့တာပါ။ဩစတြေးလျဒီမျိုး64ရာခိုင်နှုန်းကဩစတြေးလျနိုင်ငံစီးပွားရေးအရတရုတ်နိုင်ငံပေါ်မိခိုအားထားနေရတာတွေကိုရှင်းချဖို့အစိုးရကိုလှုံ့ဆော်စေချင်တယ်လို့လည်းစစ်တမ်းမှာဖော်ပြထားပါတယ်။တ တင်းတိုင်းစီဝါဖော်ဆက်ရမှာအသုံးပြုတဲ့တောင်ရိုင်းတရိတ်ဆန်စီးရဲတွေကနေတင်းခွေချက်ကိုဖိရှားလိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပုံပီယိုကကြိုဆိုလိုက်ပြီးတခြားအနေအများတဲ့သတင်းတွေကိုလည်းအခုလိုသတ်မှတ်ဖို့တိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါကတရုတ်နိုင်ငံဝူဟန်မြို့ကလင်းတို့တွေတင်းခွေချက်တွေနဲ့တောင်ရိုင်းတရိတ်ဆန်တွေရောင်းချတဲ့ဈေးတစ်ခုကနေစပြီးပြန့်နှံ့လာတာလို့ယူဆထားကြတာပါတရုတ်နိုင်ငံရဲ့အခုလိုကြေညာချက်ကသတင်းကောင်းတစ်ခုဖြစ်ကြောင်းဝန်ကြီးပုံပီယိုကပြောဆိုခဲ့သလိုတခြားမျိုးသုံးတော့မဲ့သတ္တဝါတွေကိုလည်းအခုလိုတမတ်ထိန်သိမ်းဖို့နဲ့တောင်ရန်ထရစ်ဆန်ဈေးတွေပိတ်သိမ်းဖို့တရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာသတ္တပတိနေပတိုင်းနောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါအမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာသလို Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်အငယ်အမေရိကန်မှာ Coronavirus ပိုကူးစက်မှုတွေကလည်းစံချိန်တင်ပြီးပြန်ပြီးကူးစက်လာနေပါတယ်သမ္မတ Trump ကတော့များများစိတ်ရင်များများတွေ့မယ်အဲ့ဒါကြောင့် Short စ်ပါဆိုပြီးပြောနေပါတယ်အဲ့ဒီအခြေအနေလေးကိုသုံးသပ်ပေးပါအောင်အင်ကေ
ဟုတ်ကဲ့ခွင့်ချာသမ္မတ Trump ကတော့များများစီးရင်များများတွေ့မယ်အမေရိကန်ပြည်ထောင်စုကအကောင့်လုံးနဲ့အများဆုံးစစ်ဆင်ရဲ့တိုင်းပြည်မလို့ဒရုစီမှာပြုစုမှုတွေအများကြီးတွေ့နေရဆီပြောတော့ပါတယ်ဒါပေမဲ့လည်းဆော့စစ်ပါဆိုရဲအကိစ္စကိုသူ့ရဲ့လက်အောက်ကတက်မှရရှိလို့သူညွှန်ကြားမထားဘူးဆိုတော့ပြရပါတယ်တကယ်လက်တွေ့မှာလည်းအမေရိကန်ပြည်ထောင်စုကပြီးနေ26ခုမှာပြုစုတဲ့နှုန်းကပိုပြီးမြင့်တက်လာနေပါတယ်ဒါကြောင့်ကျို New York တို့ New Jersey တို့ Connecticut တို့ပြည်နယ်ရဆူလီအဲ့လိုပူးစက်မှုများနေတဲ့ပြည်နယ်ရလာတဲ့လူတွေကို14ရက်တစ်ပတ် quarantine လုပ်မယ်ဆိုပြီးတော့အမိန့်ထုတ်ထားတာတွေ့ရပါတယ်။တချိန်ထဲမှာပဲ EU ဥရောပစမတ်ကလည်းပဲသူတို့အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာတကားပိတ်ချတာကိုပြန်ဖွင့်ပေးတော့မယ်။ဒါပေမဲ့လည်းပြင်ပနိုင်ငံတွေမှာပူးစက်မှုများနေရဆိုရင်အဲ့ဒီနိုင်ငံကလာတဲ့လူတွေကိုပြန်ပြီးပိတ်ပင်မယ်ဆိုပြီးတော့စဉ်းစားနေရတဲ့အထက်မှာအဲ့ဒီကြီးခံရမယ့်အထက်မှာအမေရိကန်ပြည်ထောင်စုလည်းပါဝင်နေတာတွေ့ရပါတယ်။သမ္မတ Trump ကတော့စီးပွားရေးပြန်လည်နယ်လန်ထူလာမယ့်ကိစ္စကိုပူပြီးဦးစားပေးလိုမှရှိတဲ့အတွက်ကြောင့်ဒီကျန်းမာရေးကိစ္စကို short track လိုမှရှိတယ်လို့ပြောမှဖြစ်ပါတယ်ခင်ဗျာ
။အဲ့ဒီတော့သမ္မတက short စစ်ပါပြောပေမဲ့လည်းအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတော့သူတို့ဒီညွှန်ကြားချက်ကိုမသိပါဘူး။သူ့အနေနဲ့တိုးစစ်ဖို့ပဲရှိပါတယ်ဆိုပြီးဒေါက်တာဖောက်ချီကလွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ်။အဲ့ဒီလိုဘာလို့ကွဲလွဲနေတာလဲခင်ဗျာ
။သူတို့ကပြောတယ်ဗျသမ္မတ Trump ကစီးပွားရေးနယ်လန်ထူလာကိုပူပြီးဦးစားပေးရဲ့ကျမရေးအရာရှိတွေကတော့ဒေါက်တာဖိုရှိတို့ကတော့တကယ်ကျမရေးဆရာဝန်ကြီးတွေသိပ္ပံပညာရှင်တို့အရှိကိုအရှိတိုင်းပဲပြောလို့ရပါတယ်တကယ်ကျမသမ္မတထရမ်ကခင်ဗျားတို့ကကြုတ်ပြောတဲ့အတိုင်းလိုက်မလို့ရကောင်းလားဆိုပြီးတော့ယာတုကဖယ်ရှားပြလို့ရမှာမဟုတ်ပါဘူးဒါနိုင်ငံရေးယာတုတွေမဟုတ်ဘူးနိုင်ငံရေးယာတုဆိုရင်မင်းငါနဲ့မူဝါဒချင်းမတူထွက်သွားဆိုရင်ကိုယ်မူဝါဒတူတဲ့လူကိုခန့်မယ်သူကသမ္မတအကြိုက်လိုက်ပြောမယ်အခုကျမရေးပညာရှင်တွေဘသူ့ကိုအစားထိုးပြီးခန့်ခန့်အဲ့ဒီဆရာဝန်ကြီးတွေအဲ့ပညာရှင်တွေသူတို့တွေ့ရကိုတွေ့တဲ့အတိုင်းပဲအမှန်ပြောကြမှာဖြစ်ပါတယ
်အခုလိုကျမရေးကိစ္စရှေ့တန်းရောက်လာတော့ Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုသတင်းတွေတိတ်မတွေ့ရတော့ခင်ဗျာအဲ့ဒီလှုပ်ရှားမှုရဲ့အကျိုးသက်လွတ်တော်မှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကရောအခြေအနေဘယ်လိုရှိတယ်လဲခင်ဗျာ
အဲ့ဒီ Black Lives Matter ဆိုတဲ့လူမဲရဲ့အရေးပါတဲ့လှုပ်ရှားမှုကတော့ဆက်လက်ပြီးတော့ရှိနေပါတယ်ဒါပေမဲ့သတင်းအနေနဲ့ကြည့်ရင်တော့တဟသတင်းစီးရေးကိစ္စလို့အပူတင်းမဟုတ်တဲ့အတွက်ကြောင့်လူရဲ့စိတ်ဝင်စားမှုသတင်းအကြောင်းအရာကိုစိတ်ဝင်စားမှုကခုနပြောတဲ့ဒီသတင်းစီးရေးကိစ္စဖြစ်တဲ့ COVID ကိစ္စဟောက်သတင်းစင်တာမြောက်လာတယ်ပြောမှာဖြစ်ပါတယ်ထက်လွတ်တော်မှာကွန်ဂရက်စ်ရဲ့အထက်လွတ်တော်မှာ Republican Party ကတင်စင်းမဲ့ရဲတပ်ဖွဲ့သူတွေတောင်းလိုက်ဥပဒေကြမ်းအဲ့ဒီဥပဒေကြမ်းဟာအဖျားရှိတော်ပြီလို့ပြောမှာဖြစ်ပါတယ်အဲ့ဒီဥပဒေကြမ်းကိုအထက်လွတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကတော့ပိတ်ဆို့လိုက်ရအောင်စစ်ကိုမတွန့်ထန်တော့ဘူးဖြစ်တော့ပါတယ်ဒါပေမဲ့အောက်လွတ်တော်မှာဒီမိုကရက်တွေရေးဆွဲထားတဲ့ရဲဥပဒေကြမ်းကိုတော့ကြားသတင်းနဲ့မှအစိုးတင်စင်းမှုရှိတယ်လို့သိရပါတယ်ခင်ဗျာတော့အောက်ချင်မှလည်းပဲတကယ်တော့ဆန္ဒပြမှုတွေကအနည်းနဲ့အများစုလိုရှိနေသေးပါ။အာအင်္ဂါနေ့ညရုံးကဆိုရင်ဝစ်ကွန်ဆင်ပြည်နယ်မှာအဲဒီဒုက္ခတွေကိုဖယ်ရှားဖို့လုပ်ခဲ့တဲ့ကြောင့်ရဲနဲ့ဆန္ဒပြမှုတွေကမှနည်းနည်းခိတ်တိုက်တွန်းမှုတွေဖြစ်ခဲ့ရတဲ့ဆိုတဲ့တင်ပြထွက်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအင်္ဂါအဲ့တော့ဒီအခုနောက်ပိုင်းပေါ့နော်ဒုက္ခတွေကိုဖယ်ရှားတဲ့ကိစ္စဟာဒီတောင်ပိုင်းကွန်ဖက်ဒရိတ်ခေါင်းဆောင်တွေရဲ့ဒုက္ခတွေဒါမကပဲနဲ့ပေါ့နော်။သမ္မတဟောင်းအန်ဒရူးဂျက်ဆင်နဲ့နောက်ပြီးအခုနောက်ဆုံးမှာသမ္မတဟောင်းအိဗရာဟန်လင်ကွန်းရဲ့ရုပ်ထုတွေကိုပါဖြိုချဖို့ကြိုးစားလာတာကိုတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့သုံးသပ်ပြပါအောင်အင်ကေ
။ဆန္ဒပြတဲ့လူတွေကတော့သူတို့ရဲ့ဇောပေါ်လေသူတို့ရဲ့ဖြစ်ရှင်နေရာတွေကိုဥစားပေးပြီးတော့အရေးကြီးပြီးတော့ဒါကိုပဲဥစားပေးလုပ်နေကြလို့တူပါတယ်။တကယ်တမ်းဆန္ဒမဲ့ဆိုရင် သူဒီသမားလေးကသူကကျွန်စစ်ကိုဖြတ်ပြီးဖို့တဲ့အမိန်ထုတ်ခဲ့တဲ့ပုဂ္ဂိုလ်ကဒီလိုဒီဟာနဲ့ပတ်သက်ပြီးတော့ဆက်ဆံနေပြီးတော့ဖျက်ရှားလိုက်မယ်ဆိုရင်တော့ကျွန်စစ်တိုက်ချဲ့ရေးရဲ့သမားလင်ကန်ရဲ့ YouTube ကိုလူတွေတွေ့တိုင်းတွေ့ကျွန်စစ်တိုက်ချဲ့ရေးကိုလုခဲ့လူမဲရဲ့ကတင်ရှင်အေဗရန်လင်ကန်ကိုဒူရာစီထားရတာဖြစ်တယ်အခုအဲ့ဒီသဘောကိုဖျက်ရှားလိုက်တဲ့ဆိုရင်တော့တော်လေးယူဆိုရကိဒါဖြစ်ပါလိမ့်မယ်ဒါနောက်ပြီးတော့လည်းတခြား YouTube တွေကိုလည်းကျွန်တော်အမြင်မှာတော့သမိုင်းအထောက်အထားတွေသာဖြစ်ပါတယ်ဒီ YouTube ကိုမြင်လိုက်တိုင်းအဲ့ကျွန်တို့တင်းချခြင်းနဲ့စိတ်တွေဘယ်သူမှလည်းပေါ်လာမှာမဟုတ်ပါဘူးတကယ်လို့စူးစူးဝါးဝါဒီဖြစ်ခဲ့တဲ့ကိစ္စဆိုရင်တော့ဒါတင်ငန်းနာယူကြပဲဖြစ်နေချင်တယ်ဆိုတော့ကျွန်တော်ကတော့အဲ့ YouTube တွေဖယ်ရှားမဲ့ကိစ္စဟာသိပြီးတော့လုတင်တဲ့ကိစ္စမဟုတ်ဘူးလို့ပုံကိုယ်ရယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကဲအခုလို့သုံးသပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်
American ပြည်ထောင်စုပြည်နယ်26ခုမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်နေပြီးပြီနဲ့ထိတ်တန့်ကျန်းမာရေးပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်အရေးတုံ့ပြန်ဆောင်ရွက်မှုတွေမှာထိုးတက်မှုတွေရှိနေတယ်လို့အင်္ဂါနေ့ကပြောပါတယ်။ဒါ့အပြင်စစ်စစ်တာတွေကိုလျှော့လုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကလူလူစီဝေးပွဲတစ်ခုမှာပြောခဲ့တဲ့ပုံမှာလည်းနိုင်ငံရေးအရအငင်းပွားစရာဖြစ်နေတာပါ။ VOE သတင်းတော် Catherine Gibson သတင်းပေးပို့ထားပါတယ်ရှင်။နဲ့တခြားပြည်နယ်တွေမှာအသွားအလာကန့်သက်ထားတာတွေကိုပြန်ဖြေလျှော့ပေးနေပြီမဲ့ကယ်လီဖိုးနီးယား၊အရီဇိုနာနဲ့တက်ဆက်စ်ပြည်နယ်တွေကအဓိကပိုးကူးဆက်တဲ့နေရာတွေဖြစ်လာနေပါတယ်။စစ်စစ်တာတွေပိုလုံနေရတဲ့အမျှပိုးကူးဆက်တဲ့နှုန်းကတိုးနေမှဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကစစ်စစ်တာတွေကိုလျှော့လုပ်ဖို့ပြောဆိုနေခဲ့တာပါ။
I don't kid. Let me just tell you. Let me make it clear.We have got the greatest
ကျွန်တော်ပြီးပြောနေတာမဟုတ်ပါဘူးကမ္ဘာမှာအကောင်ဆုံးစစ်ဆေးတဲ့စနစ်ကျွန်တော်တို့မှာရှိပါတယ်ဒီကမ္ဘာလုံးထက်အကောင်ဆုံးစစ်ဆေးမှုတွေကိုလုပ်နိုင်တယ်မြန်မြန်စစ်နိုင်တဲ့အတွက်ပိုးထွေးတဲ့သူပိုများတာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်ဒီပေါ်ဝေဖန်မှုတွေရှိနေပေမဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်ကင်တွယ်ရေးအဖွဲ့ကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီက
To my knowledge none of us have ever been told to slow down on testing
ကျွန်တော်ဒီလောက်တော့တကယ်တမ်းဘယ်သူမှစိတ်စစ်တာကိုလျှော့ဖို့ကျွန်တော်တို့ကိုပြောမထားပါဘူး။ဒါကစကားအဖြစ်သာပြောတာပါ။တကယ်ကပိုတိုးပြီးအောင်စစ်နေပါသေးတယ်လို့သူကပြောပါတယ်။ဒီမိုကရက်တွေကတော့အစိုးရရဲ့ COVID-19 နဲ့ပတ်သက်လို့တုံ့ပြန်ကင်တွယ်နေပုံနဲ့အပေါ်မှာစိုးရိမ်စိတ်တွေရှိနေပါတယ်။
We're still falling far short of the 900,000 daily tests.
ဒီကိုယောဂစံသက်စစ်ဆေးမှု၉ဒင်းရှိဖို့လိုတယ်လို့ကျန်းမာရေးဆိုင်ရာကျန်းကျင်သူတွေကပြောနေတာကိုကျွန်တော်တို့အခုထိမလုပ်နိုင်သေးပါဘူး။ဒါပြင်အစိုးရကအခုအချိန်ထိတနိုင်ငံလုံးအတွက်ယောဂစံသက်စစ်ဆေးရေးနဲ့ခြေရခန့်လိုက်ရေးမဟာဗျူဟာတွေကိုအကောင့်ထည့်ဖို့ငင်းဆန်နေတာကြောင့်လဲအခက်အခဲတွေရှိနေပါတယ်လို့သူကပြောပါတယ်။ရှေ့လာမှာကာကွယ်ဆေးကိုစတင်စံသက်တော့မှာဖြစ်လို့ဒေါက်တာဖောက်ချီကတော့အကောင့်မြင်မိတယ်လို့မယုံမလွန်ပြောပါတယ်။
We will be able to make them available to the American public, which would put us at the end of the
year. ကာကွယ်ဆေးကိုဒီနှစ်ကုန်ထားမှမဟုတ်2021ခုနှစ်အစောပိုင်းမှာသုံးနိုင်ပါလိမ့်မယ်လို့ပြောပါတယ်။ American ပြည်ရင်းကတရားရုံးတွေကနိုင်ငံသားတိုင်းပြည်တွေပေါ်တရားစွဲတာကိုခွင့်ပြုခြင်းမရှိပေမဲ့ American လက်တော်ကိုယ်စားလှယ်တွေကတော့ virus ကိုတုံ့ပြန်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုတန်ခတ်ချင်နေပါတ
ယ်။ And why would we take this unprecedented step?This is the third pandemic to come out of China.
အရင်ကမလုပ်ဘူးတာကိုကျွန်တော်တို့ဘာလို့မလုပ်ကြည့်နိုင်အောင်မလဲ။ COVID-19 ကတရုတ်နိုင်ငံကလာရဲ့တတိယမြောက်ကပ်ရောဂါပါ။ဒီဗိုင်းရပ်စ်ရဲ့သဘောသဘာဝကိုတရုတ်ကကမ္ဘာကိုအသိမပေးခဲ့ဘူးလေ။တရုတ်နိုင်ငံကိုလာတဲ့ခီးတွေကိုပိတ်ထားတဲ့အချိန်မှာသူတို့နိုင်ငံသားတွေကတော့ဒီကမ္ဘာလုံးကိုရှောက်သွားဖို့သူတို့ကခွင့်ပြုခဲ့တယ်။ဒီရောဂါကလူချင်းချင်းကူးတဲ့ရောဂါလို့သူတို့သိပေမဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာကိုအပြည့်အဝသူတို့သတင်းမပေးခဲ့ဘူးလို့ပြောပါတယ်။အရှိအမေရိကန်မှာ COVID-19 ကူးစက်သူစုစုပေါင်း 2.3 သန်းတိဆုံးသူ 3,000 ကျော်နဲ့တကမ္ဘာလုံးမှာကူးစက်မှုအရေအတွက်အများဆုံးပဲဖြစ်ပါတယ်။ကျမများသတင်းအောင်ပါရှင်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။53ချိန်မြောက်လူခွင့်ရေးကောင်စီညီလာခံရဲ့တနင်္လာနေ့ကမြမအရေးဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုအခြေဆိုင် Arakan Rohingya Union, US Council of Muslim Organization နဲ့ဥရောပအခြေဆိုင် European Rohingya Council တို့သုံးဖွဲ့ပူးပေါင်းပြီးဗုဒ္ဓဘုရားကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီနေ့ဆုံးဖြတ်ချက်မှာရခိုင်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေအကြောင်းမီးမောင်းထိုးပြထားသလို Rohingya အကြက်တဲ့ဖြည့်ရှင်ရေးအသေးစိတ်အချက်လက်တွေအပါအဝင်အချက်ပေါင်း40ကိုထည့်သွင်းထားတာဟာဒီနှစ်ဆုံးဖြတ်ချက်ရဲ့ထူးခြားချက်ဖြစ်တယ်လို့ Arakan Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောပါတယ
်ဒီနှစ်ကဆုံးဖြတ်ချက် Human Rights Council မှာဆုံးဖြတ်တာကတခြားနှစ်တည်းကကောင်းပါတယ် detail အသေးစိတ်ရေးထားပါတယ်အချက်လေးစီအသေးစိတ်ရေးထားပါတယ်ရိုဟိုင်းဂျာတို့ရဲ့ဒေသခံတိုင်းသာ ပြန်ပေးဖို့အတွက်အရင်ကရှိသလိုနော် naturalization လည်းမဟုတ်ဘူးပြီးတော့ NBC လည်းမဟုတ်ဘူး data container တုံးကောက်ရှိုးအရင်ကရှိသလိုပေါ့လေအဲ့ဒါကို detail ရထားပါတယ်သူတို့ကအဲ့ဒါပါအဲ့ဒါနဲ့ဖတ်တယ်လို့နောက်တစ်ခုကရူဟိုင်းဂျာရဲ့မေးဆန္ဒပေးနိုင်ခွင့်ပေးဖို့အတွက်ကျွန်တော်တို့အရင်ကရူဟိုင်းဂျာတွေကနေပေါများစွာမေးဆန္ဒတွေပေးနေပါတယ်အခုမပေးခွင့်ပေးတော့ပါဘူးအဲ့ဒါရုပ်တင်လိုက်ပါတော့ဆိုတော့အဲ့ဒါကိုပြန်ပေးဖို့အတွက်အဲ့ဒါvery significant အရေးကြီးတဲ့အချက်ပါ na data can tie into ne me center ပေးခွင့် now အကြောင်းတစ်ခုက repatriation အခုကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်မှာ 1.5 million လောက်ရှိပါတယ်တခြားနိုင်ငံတွေကရှိပါတယ်သူတို့ပြန်သွားဖို့အတွက်အတူမြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်ဆိုရကသူတို့ agreement လုပ်ခဲ့ပါတယ် 2017 မှာမူရင်း data ပြန်သွားနိုင်ဖို့အတွက်ချင်းမရှိသေးပါဘူးအဲ့ဒီအဲ့ဒါကို detail ရေးထားပါလေ
ဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းဂမ်ဘီယာနိုင်ငံကဒီမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်နဲ့ဒီတရားဆွဲထားတဲ့ကိစ္စပေါ့နော် ICJ မှာတရားဆွဲထားတဲ့ကိစ္စကိုလူ့ခွင့်ရေးကောင်စီကကြိုးဆိုတယ်ဆိုတာထည့်ထားတဲ့အချက်ပေါ့နော်အဲ့လိုထည့်ထားတဲ့ကိစ္စကမြန်မာအစိုးရဘက်ကအမြဲပြောနေတယ်လို့မျိုးပေါ့နော်လူ့ခွင့်ရေးကောင်စီနေနဲ့ဒါဗတ်လိုက်မှုရှိတယ်ဆိုတဲ့သဘောမျိုးရောပြောလို့ရမှာရှင
့်မြန်မာအစိုးရကပြောပါမလဲဘာဖြစ်လို့မြန်မာအစိုးရကမြန်မာတပ်မတော်ကမြန်မာစစ်သားတွေကလုပ်တဲ့ crime နော်အသေးသေးအထောက်အထားလို့ဆိုပါတယ်သူအချက်နဲ့အရေးရှိပါတယ်အဲ့တော့ penalize ရမှာရှိပါဘူးဒီ resolution ကိုတခုပေါ်တခုပြီးတခုအချက်40ကိုကြည့်ရင်ဒီမှာမန်ဒဲအချက်တော့မရှိအခုသူတို့က human council ကစကားမှန်ကိုပြောတာ
ရိုဟင်ဂျာဒုက္ခသည်တွေလှေစီးမျောနေတဲ့ကိစ္စမှာနောက်ဆုံးအခြေအနေရဆိုရင်အခုအင်ဒိုနီးရှားနိုင်ငံဘက်မှာရိုဟင်ဂျာမွတ်စလင်တရားလောက်ပေါ့နော်လိုက်ပါလာတဲ့ဆက်လီတစင်းဒီပင်လယ်ထဲမျောနေတာကိုအင်ဒိုနီးရှားငါဖမ်းသမားတွေကတွေ့ပြီးတော့လောလောဆယ်တော့သူတို့ဟိုကယ်တင်ထားတယ်ဆိုတဲ့သဘောပေါ့နော်သူတို့ဆိုတော့ဒါပေမဲ့အဲ့ဒီဆက်လီကပင်လယ်မှာပဲဆက်ပြီးတော့မျောနေတော့နောက်ပြီးတော့ဟိုကန်းကက်ခွင်ကိုလည်းသူတို့စောင့်နေရတော့ဗောနော်ပြီးခဲ့တဲ့ဒီအပတ်တွေတွင်ကလည်းမလေးရှားနိုင်ငံဘက်မှာဒီလိုပဲဟိုလှေစီးပြေဒုက္ခသည်တွေမျောနေစေကိစ္စလည်းရှိနေတော့အဲ့တော့နိုင်ငံတကာအနေနဲ့ရောဒီလိုပင်လယ်ထဲမျောနေတဲ့ဒီ Ranger ဒီဒုက္ခသည်တွေလှေပေါ်ကဒုက္ခသည်တွေကိုရောဘာမှမလုပ်ပေးနိုင်ဘူးလားရှင
်ပြဿနာကဒီလိုပါလေကြည့်ပါမလေးရှားအင်ဒိုနီးရှားမှာအခုမလေးရှားမှာရူဟင်ဂျာတသိန်းကျော်ရှိပါကျွန်တော်ဒီတော့အင်ဒိုနီးရှားမှာလည်းမြန်မာရောဟင်ဂျာရှိတယ်အဆအင်ဒိုနီးရှားနဲ့မလေးရှားကရောဟင်ဂျာတွေအရူကကာကွယ်ပေးပါတယ်သူတို့ကစောင့်ရှောက်နေပါတယ်အခုဆက်လေနဲ့သွားတာတက်ခွင့်မပေးတာကပြဿနာကသူတို့အဆွေရကအဆွေရတွေကပြောတာကကိုဗစ်အကြောင်းနဲ့မသက်သေရင်လည်းအဲဒီလူတွေကိုတက်ခွင့်ပေးရင်အနောက်လိုက်မြန်မာကြီးလာမယ်နောက်မြန်မာကြီးလာမယ်အဲ့တော့ရခိုင်ပြည်ကအာဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်ဖြစ်စေရခိုင်ပြည်ကဖြစ်ပြအလုံးပြန်ပါတယ်အဲ့ဒါမျိုးသူတို့လို့ပြောနေပါတယ်ဒါပေမဲ့လူမှုရေးအခြေနာပြီးတော့သူတို့ကိုလက်ခံတင်ပါတယ်လက်ခံပေမဲ့သူတို့ရဲ့အမင်းနိုင်ငံကိုသူတို့အမင်းနိုင်ငံကမြန်မာနိုင်ငံကသူတို့ကိုပြန်လက်ခံရပါမယ်ဒါပြလို့ဆိုတော့အမလေးရှားနိုင်ငံမလေးရှားကအင်ဒိုနီးရှားကကျွန်တော်တို့ရဲ့နိုင်ငံမဟုတ်ပါဘူ
းဒေါက်တာဝါကာဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလက်မခံပယ်ချထားပါရဲ့ရှင
်။ COVID-19 ကြောင့်ရပ်တန့်သွားတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေပြန်လည်ပူဇော်ဖို့အစိုးရကနောက်ထပ်ချင်းငွေကြေးမကြခင်ထပ်ချပေးဖို့ရှိပါတယ်။လိုအပ်လာတဲ့ဘဏ္ဍာငွေတွေအတွက်နိုင်ငံတကာအစိုးရတွေဖွဲ့စည်းတွေစီကနေငွေချေးချတာမျိုးစီးပွားရေးပြန်လည်ပူဇော်ရေးမှာအစိုးရကဘယ်စီးပွားရေးလုပ်ငန်းတွေကိုအဓိကတွန်းအားပေးသွားဖို့ရှိပါလဲ။အပြည့်အစုံကိုတင်ပြပေးမှာပါ။ကျွန်တော်ကတော့အစောထပ်ပါCOVID-19 ကြောင့်စီးပွားရေးတက်ရောက်မှုတွေပြန်လည်ကုစားရေးကော်မတီကနေပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုနောက်ထပ်ချင်းငွေတွေထပ်ချပေးသွားဖို့ရှိရလို့ကော်မတီရဲ့အထွေထွေဦးအောင်နိုင်ဦးကဒီကနေ့မီဒီယာတွေကိုပြောလိုက်ပါတယ်
။ချင်းငွေတွေထပ်ထုတ်သွားပေးဖို့ရှိပါတယ်။ထပ်ထုတ်ပေးတဲ့ဘက်မှာလည်းအတိုးတုံးလည်းမပြောင်းလဲပါဘူး။ကျွန်တော်တို့က100ငိုင်းလုံးနဲ့ပဲဆက်ပြီးထုတ်ပေးသွားပါမယ်။နောက်ကချင်းငွေကျော်လွားတဲ့တွေထောက်ယူခေါ်ယူဖို့ရှိတယ်။ဟိုရဲကြောင့်ကျွန်တော်တို့အတိအကျမဆုံးဖြတ်သေးတော့ကျွန်တော်ပြောလို့မရသေးဘူး။မကြာခင်ရက်ပိုင်းတုန်းကတူပြန်ပေးပါမယ်။
စီဝိုင်းပြန်လည်ကုစားဖို့အတွက်အစိုးရကကော်မတီဖွဲ့ပြီးပြည်တွင်းကစီဝိုင်းလုပ်ငန်းတွေကိုချင်းငွေတွေထုတ်ချေးပေးနေရ6ချိန်မြောက်ရှိပါပြီ။ဦးစားပေးအနေနဲ့လက်ခစားအထည်ချုပ် CMB လုပ်ငန်းတွေကိုဦးစားပေးချေပါတယ်။အဲ့ဒီနောက်ဟိုတယ်နဲ့ခီးသွွားလုပ်ငန်း
အသေးစားဆုံးမှုလုပ်မှုလုပ်ငန်းရှင်တွေအလုံးစုစုပေါင်းကျပ်ငွေ86ဘီလီယံထုတ်ချေထားပါတယ်။ချင်းငွေစားချပေးတဲ့အချိန်မှာအရေးပေါ်လိုအပ်တဲ့ငွေကိုလူမှုဝန်ထမ်းရှာမှုငွေကနေကျပ်ငွေဘီလီယံ90စီမံဘဏ္ဍာဝန်ကြီးဌာနကနေကျပ်ငွေဘီလီယံ90စုစုပေါင်းဘီလီယံ100မှတည်ပြီးချင်းငွေစားချေပေးခဲ့ပါတယ်။အခုစီမံဘဏ္ဍာဝန်ကြီးဌာနကနေနောက်ထပ်ကျပ်ငွေဘီလီယံ100ထပ်ချပေးမှာဖြစ်လို့လူမှုဝန်ထမ်းရှာမှုငွေဘီလီယံ90ကိုပြန်ပေးဖို့အဆုံးပြထားပြီးကျန်တဲ့ငွေကိုချင်းငွေဆက်ချပေးမယ်လို့ဦးအောင်နိုင်ကပြောပါတယ်။စီးပွားရေးပြည်လဲကုစားရေးအတွက်လိုအပ်လာတဲ့နိုင်ငံတော်ဘဏ္ဍာငွေကိုနိုင်ငံတကာဖွဲ့စည်းတွေကနေအမေရိကန်ဒေါ်လာတန်ပေါင်း1250အတူနှုန်းနည်းနည်းနဲ့ချိန်ထားရပါတယ်။ချင်းငွေကိစ္စနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဝန်ကြီးဌာနညွှန်ကြားမှုကြောင့်ဦးတန်းစင်လွင်ကဒီကနေ့နေပြည်တော်ဒင်းလာရှင်လင်းပွဲမှာအခုလိုပြောသွားခဲ့တာပ
ါစီးပွားရေးကုစားရေးမှုတွေမှာလိုတဲ့ငွေကြေးကိစ္စတွေရှိတယ်ဒီအတွက်ဂျပန်နိုင်ငံကရန်30ဘီလီယံပေးထားပါတယ် budget support ပါ budget တွေတိုက်ရိုက်ထည့်တာတွေ IMF နိုင်ငံငွေကြေးကြောင့်ရန်ပုံငွေအဖွဲ့ကအမေရိကန်ဒေါ်လာတန်း900 ADB ကတန်း30ဖြစ်ပါတယ်ကမ္ဘာဘဏ်ကစုပေါင်းတန်း250ဖြစ်ပါတယ်ပြောချင်တာကဒီအတွန်းတွန်းအမြန်တက်တာတဲ့ချင်းငွေကျွန်တော်တို့စုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1250ကျွန်တော်တို့ရယူဆောင်ရွက်ထားပါတယ
်အစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုမှာကျန်းမာရေးသုံးပစ္စည်းတွေလေယာသားငါစက်မှုစုံတစ်တွေပေါ်ဆောင်မှုနဲ့ digital နည်းပညာသုံးစီးပွားရေးလုပ်ငန်းတွေဒါရီမှာအထူးကရင်းနှီးမြှုပ်နှံသွားဖို့ရှိပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုရင်အမေရိကန်ဒေါ်လာ 4.3 ဘီလီယံလောက်အခုနှစ်ထဲခွင့်ပြုထားရလို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံသားရင်းနှီးမြှုပ်နှံမှုကတော့89ခုရှိပြီးမြန်မာကျပ်ငွေ 1.3 ထရီလီယံရှိပါတယ်။ NLD ဆိုရလက်ထက်မှာစင်ကာပူနိုင်ငံကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကတော့ဒေါ်လာ18ဘီလီယံနဲ့အဆင့်နှစ်ဖြစ်ပြီးအထွေထွေကဏ္ဍနဲ့အထည်ချုပ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပေးပို့ခဲ့တာပါ။
မနက်ကရန်ကုန်မြို့ကသက်တမ်း85နှစ်ရှိဖြစ်တဲ့ဂျိုးပြူပိုင်လိုင်းကြီးပေါ်ကနေလမ်းလျှောက်တာကကဘာလက်ခီးတယ်ကြမှာရေပန်းဆောင်းလာနေပါတယ်။ဒါကကဘာလက်ခီးတယ်တွေအတွက်ထူးခြားတဲ့အတွေ့အကြုံတစ်ခုလည်းဖြစ်စေတဲ့အကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကလူဦးရေ400,000ကိုရေပေးဝင်နေတဲ့ဂျိုးပြူပိုင်လိုင်းကြီးဟာရန်ကုန်မြို့ရဲ့ပင်မအသက်သွေးတော်ကြီးတစ်ခုလို့ပြောရမှာဖြစ်ပါတယ်။ဂျိုးပြူပိုင်လိုင်းကြီးကိုဒုတိယကမ္ဘာစစ်မတိုင်ခင်1935ခုနှစ်ပေးရဆူရလက်ထက်မှာတွေ့တန်းဆောက်လုပ်ခဲ့တာဖြစ်တာကြောင့်တတန်းအဖြစ်85နှစ်ရှိသွားပါပြီ။ဘိုင်လိုင်းတစ်လျှောက်မှာနေထိုင်တဲ့သူတွေအတွက်ဒီဘောမှာပြီးတော့ဆော်သွားတာလေးရှောက်သွားတာလေးရှိပေမဲ့လူတော်များများကတော့ဒါကိုမလုပ်ဖူးကြပါဘူး။ဒါပေမဲ့လည်းဒီဘိုင်လိုင်းကြီးဟာအခုခါမှာတော့ကဘာလဲခီးတယ်တွေနဲ့မြန်မာနိုင်ငံမှာနေတဲ့နိုင်ငံသားတွေအတွက်စိတ်ဝင်စားစရာနေရာတစ်ခုဖြစ်လာနေတယ်လို့ Uncharted Horizon မြန်မာခီးသွားလုပ်ငန်းတည်ထောင်သူ Joe Chen Meisner ကပြောပါတယ်။သူတို့ကကိုဗစ် -19 ကာယောဂါကာလအတွင်းအင်းထဲကနေအပြင်မထွက်ရဘဲနေနေတဲ့သူတွေအတွက်တော့6ပေကျော်မြင့်တဲ့ဒီပိုက်လိုင်းပေါ်ကနေလျှောက်တာကပြင်ပသဘာဝနဲ့ထိတွေ့ခွင့်ရသလိုထူးခြားတဲ့အတွေ့အကြုံတစ်ခုလည်းရစေတဲ့အတွက်စိတ်ဝင်စားတဲ့သူပိုများလာနေတယ်လို့ဂျိုးချင်းမိုင်စနာကပြောပါတယ်
။ Now since March we were all pretty much locked up in the caught in the lockdown in Yangon.
ဒီကနေ့မလာစားပြီးအခုအချိန်ဒီကျွန်တော်တို့ကရန်ကုန်မြို့မှာအပြင်မထွက်ဘဲနေခဲ့ရတာပါကျွန်တော်တို့အားလုံးကပတ်ဝန်းကျင်သဘာဝတွေဖြေကောင်းနေတဲ့နေနဲ့စံစားမှုအသစ်တွေကိုလုပ်ချင်နေတာပါကျွန်တော်တို့ကတယောက်ကအခုလိုချိုးမြူပိုက်ကြီးပေါ်မှာလမ်းလျှောက်သွားဖို့စိတ်ကူးကိုရခဲ့တာပါတကယ်တော့ဒီပိုက်လုံးကြီးကဘယ်ကနေဘယ်လိုသွားလဲဆိုတော့ကျွန်တော်တို့မသိပါဘူးဒါကြောင့်ဒီပိုက်လုံးကြီးပေါ်ကနေလျှောက်ပြီးတော့ကြည့်ရတာကောင်းပါလေ
ဒီမနက်ကမှနေနေတဲ့ Olivier Mubon ကတော့ကမ္ဘာလဲခီးသွားတွေပုံမှန်အသွားလာများတဲ့နေရာတွေမဟုတ်တဲ့အထက်မှာတော့ဒါကထူးခြားပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့လည်းပြောပါတယ်
။ As most tourists when they visit Yangon they go to the very well known places like
ကမ္ဘာလဲခီးသွားအတော်များများကတော့ရန်ကုန်ကိုလာလေတဲ့အခါရှိရကုန်ဖျားတို့၊ဆုလင်ဖျားတို့၊ပြည်သူရင်မြင့်တို့လိုနာမည်ကြီးနေရာတွေကိုသွားကြပါတယ်။ဒါပေမဲ့ဒီဟာကတော့တကယ်ကိုထူးခြားပါတယ်။နိုင်ငံသားခရီးသွားတွေကဒါကိုလှုပ်ဖူးတဲ့သူဟာတိတ်မရှိပါဘူး။ဒါကြောင့်အခုလိုသက်တမ်း80ကျော်ပြီဖြစ်တဲ့ပိုင်လိုင်းပေါ်မှာလမ်းလျှောက်ရတာထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်ပြီးကံကောင်းတယ်လို့ခံစားရပါတယ
်။ရန်ကုန်မြို့စီမံသားရေးကော်မတီရဲ့အဆိုအရတော့ဒီဂျိုးပြူပိုင်လိုင်းကြီးဟာဒုတိယကမ္ဘာစစ်အတွင်းမှာလည်းဘာမှမဖြစ်ခဲ့သလို2018ခုနှစ်ကပြည်အောင်9.9ရှိတဲ့ငွေရင်းလုံတုံးကလည်းဘာမှထိခိုက်ပျက်စီးမှုမရှိခဲ့ဘူးလို့ပြောပါတယ်ဒီပိုင်လိုင်းကြီးဟာ45မိုင်လောက်ရှည်ပြီးတော့ Yanga Jobu Yilong to Mangani, Yango Mubi, Sinjibon, Dari, Pawan, Duli Yaku, Chabi, Yango Mubu, to attend Taraba. While I keep the Elu Dora Kamale, Pilongi Biman in the Yard, Ilune Yakuati, Niga, Luiga, Togo Seven Zare, Chirari, Shigare, Pilongi Dishaw, Nashaw, Zuri Hat, Tuniari Maro, Yiri Pan Twenty, Yitin Pagoni, Lani, the Dari, now Bida Neng and Nette Yimyonigu, Pierre, Shivido, Tedu Shavu Gone, Elule, Bidin Kizad Upshade, Gojo Zenaga, Piovari.
ถ้าจะเจอได้ตัวเดียวแต่ว่าผมก็เลยไอ้เนี่ยมาทั้งหลังเลยไอ้เนี่ยมาผมเลยว่าน้าเนี่ยเฉยๆหมดเนาะคือเนี่ยละไอ้ผมก็เลยเนี่ยเข้ามาอยู่ในช่องเลยยังเลยเส้นลูกชายเลยทำมาเลยแต่พี่มาตัวจริงในช่องเดียวที่เส้นลูกชายเลยเดี๋ยวจะโดนมาถ้าเราลงเข็มเราต้องเอาซ้ำกูรู้ไปลงนี่บ่มาเช่าอะไรกับว่าเลยขี้เดรีกูสวยสาวในเนี่ยอยากคู่พี่หลานในนาจอยังก็ไม่รู้สิเป็นอะไร ဒီပိုင်လိုင်းဘေးဝဲရတဲ့ရှောက်မှာရှိတဲ့ခြုံတွေတစ်ပင်တွေကိုချင်းလဲလာနေတယ်လို့ပြောပါတယ်အခုလောလောဆယ်မှာတော့ကမ္ဘာတစ်ဝန်းကိုဗစ် 19 ကမ္ဘာ့ဒေသနဲ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မားတွေကိုကောက်လွန်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါကျွန်တော်မျိုးစင်ဆန်းမှာကိုဗစ် 19ကရောဂါအကြောင်းမသိကြသေးတဲ့လူပေါင်းထောင်နဲ့ချီရှိနေတဲ့နိုင်ငံဆိုတဲ့ကောင်းစင်နဲ့ မြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကန်အေးအေးဖွဲ့ကြားတိုက်ပွဲဖြစ်ပါမှုမှာစီးရုံးလှုပ်ရှားတာတွေကိုတားမြစ်ဖို့အတွက်မြို့နယ်ကုဘူးမှာအင်တာနက်တွေကိုဖြတ်တောက်ပစ်လိုက်ပါတယ်မြို့နယ်တစ်ခုကတော့မေလမှာအရင်လိုအင်တာနက်ပြန်သုံးဖို့ရပြီမဲ့ကျန်တဲ့မြို့နယ်ရှိခုကလူပေါင်း၈သိန်းလောက်ကသတင်းမှောင်ချခံထားရပါတယ်လူခွင့်ရေးဆောင်ကြည့်အဖွဲ့အရှာတို့မြို့နယ် AI နိုင်ငံတကာလူငင်းဆက်တာကွင်အဖွဲ့တွေကအချင်းချင်းကြားအင်တာနက်ပြည်ပင်တာမြင်မှုကြောင့်လူလူရေးဆိုင်ရာသတင်းချက်လက်တွေမသိရသလိုလူခွင့်ရေးချိုးဖောက်မှုဆိုင်ရာသတင်းတွေမသိအောင်ကန့်သတ်ထားတာဖြစ်ပြီး ကိုနာဗိုင်းရပ်စ်အနေနဲ့မြေရှင်းလေးမှာလူတွေကိုနေရက်ကနေအတင်းကျပ်မောက်ထုတ်ခဲ့တာကြောင့်လူပေါင်းသိန်းနဲ့ချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်။အလားတူဗုဒ္ဓဘာသာရခိုင်လူမျိုးတွေဟာလည်းတပ်ပွဲတွေကြောင့်ဥယျာဉ်ဆက်ခွာထွက်ပြေးခဲ့ရပြီးစစ်ဆောင်စခန်းတွေမှာနေကြရပါတယ်။ Facebook လူမှုကွန်ရက်မက်ဆေ့ပို့တဲ့အက်ပ်တွေနဲ့အစိုးရဝက်ဆိုက်တွေပေါ်မှာတင်ထားတဲ့ကျမ်းမာရေးသတင်းပေးချက်တွေကိုမသိရဘူးလို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဒေါက်တာမီကပြောကြားဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သားများအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ ရှင်ရှာဒုစရပြည်တော်မြန်မာရေးတုံးသားချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ပြည်နယ်မှာတရုတ်တို့တိုက်ဆောင်နေတဲ့စစ်ပွဲရဲ့မြို့သစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါလဲ။မြန်မာရေးတုံးသားသူတမန်ပညာရှင်ဦးအောင်ခင်ကတော့ဒါဟာဒေသတွင်းမှာအာဏာရှိရဲ့လက်နက်ကိုင်အဖွဲ့အစည်းတွေပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာဦးအောင်ခင်နဲ့
ပြောပါဦးခင်ဗျာ ဒီကိစ္စကိုတော့ပေါ်ရောက်လေ့လာစုလေ့စမ်းကြည့်ရဲ့ဖက်တူဖက်အမေရိကန်ကဖက်တူဖက်ကဒီကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတဲ့နောက်ပြီးတော့တရုတ်ရာဇဝကိုင်းကြီးကဥဆောင်ပြီးတော့လုပ်နေစုပေါင်းရေးလုပ်ငန်းဖြစ်တယ်လို့ပြောဝေဖန်ရေးသားတော်တွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆရာပေါင်းဆုံးဘယ်လိုမှတ်ချက်ထားလို့ပါလဲဆရာ။အော်နေစားကတော့လူသောကိုင်းမဲ့ပြီးပေါ့ဗျာလက ဒီယောက်ကလည်းသူစီးပွားရှာတဲ့သဘောပေါ့ဆိုတော့ဘာမှစစ်တပ်ကလည်းစီးပွားရှာတော့ဒီအပြစ်အခက်ရဲ့ဆဲတဲ့ဆိုတော့ခရမ်းလည်းကြားမှာပေါ့ဒီအပြစ်ရရင်းရှင်ဆိုတာဒီစီးပွားရဲ့ကက်ပီတယ်လစ်ဇင်ဆိုတာအပြစ်ရလုံးလိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အရင်လက်နက်ကအရင်ရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့လိုမျိုးပေါ့ဗျာတရားဝင်တွေမဝင်ဘူးဆိုတာတော့ခဏပြေးဖြေ ဒီကန်တဲ့တဲ့တော့ရွှေရမြို့တော်ဒီမှာကြီးအစားစီစီနဲ့ဒီတုံးခုဒီတောင်းရင်းနဲ့ဒီညဝတီနေမြေမှာဟိုဒါလေးလောက်တယ်သက်ဆိုင်ရာတရင်လက်နဲ့ကရင်ပွဲစီရဲ့သဘောတူညီချင်းနဲ့သူလောက်တာဟိုပြရဲ့တော့အမေရိကန်ကသူကဒါကိုတရားမဝင်ဘူးလူတို့ကိုင်းဘာကိုင်းနဲ့ပြောနေတယ်သူခရင်ဟိုသူဘာထောက်ပံ့နိုင်တယ်ဒီတရုတ်တွေကထောက်ပံ့နိုင်တော့ခရင်ကဒါလက်ခံထားတာပေါ့
ဒီကဘုံဆွေးတဲ့ကတကယ်အထောက်အပံ့ပြုနေလို့ဆက်ပြီးသားပါဗျာတို့ဒေတာကန်တို့ကလည်းပြောကြတယ်တရုတ်တွေကအလုပ်သမားတွေကိုအောက်ခြေသိအလုပ်သမားအစားသူတို့ကခေါ်လာကြတယ်ဆိုပြီးတော့တကယ်ကြီးလဲလဲယူထောက်ပဲဒေတာကန်တွေအလုပ်ရတဲ့ဆိုတော့ပြောကြပါတယ်တကိစ္စရောလက်ခံမယ်ပဲရှိပါလားသူကျွန်တော်လေ့လာမိတော့တရုတ်ကတော့အသက်ပညာအဆင့်မြင့်တယ်ပုံများသူကဒီ electronic transaction တွေပါဒီဘာသူလုတ်ခုလိုပါတော့တော့တရုတ်ကများသောအားဖြင့်ကဗမာနဲ့အများကြီးအဆင့်မြင့်နေတာဟိုရာဒီစက်မှုဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းလောက်ပဲတုံးတာပေါ့ဆိုတော့လုံးလုံးတွေကတော့ဒီသူတို့လာတယ်ဆိုတာသူတို့အကျိုးရှိဖို့ဟာအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘဲတော့ဗမ ုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတယောက်ကဟိုးအရင်တော့ကဟိုကိုကျော်စံသာတို့မှတ်မိပါလိမ့်မယ်တယောက်ဖြူတွေပေါ့ဗျာဟိုဂျာကက်ရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူတို့ဘာမှသူတို့မှကြောလောက်လောက်ကဘာရှိနေရှမ်းပြည်မှာဘာမှမရှိဘူးသူတို့ရဲ့ဒီနေ့ကန်ဒေါ်လာရေးကွန်မြူနစ်စနစ်ရေးကိုသူဘိန်းနဲ့သူအောက်ကူလောက်တာဟုတ်ဗျအဲ့တော့ဘိန်းကုံကူးတဲ့အထဲမှာဖိုင်းရတရုတ်တင်နဲ့ဗမာကာကွယ်ရေးကခွန်စာတို့လော်စင်ဟာနိုဗာတို့ပါလာပြီးနောက်ဆုံးမိတ်ကြတော့ဒီဘိန်းချတဲ့အထဲမှာဗမာစစ်တပ်ပါပါလာတာပေါ့ဗျအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအဆွဲပွားကြီးကအခုလည်းဒီလေဟိုဗမာကြီးကကြံနေတော့မယ်အခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူကျတော့နောက်ကထိုင်းလုံးကျွန်တော်မြင်တယ်ထိုင်းစီဝါရေးကိုတရုတ်ကတကယ်လုံကြီးအုပ်တာပါပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်ဆိုအရင်တော့ကဘင်းချာတုန်းကလည်းဒီလိုပဲလော်စင်ဟန်ဖမ်းမိတာထိုင်းမှာခေါ်စာလည်းထိုင်းမှာပဲအကုန်လုံးဒီဘိမ်းမောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်အဲ့တော့လူစိုးကိုင်းကိုထိုင်းကဘယ်လိုပဲလုပ်လို့သူနည်းသူဟာနဲ့သူလက်ခံတာပါပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဗါလည်းအရင်ဒီကရင်မာဒီနေဆက်စီမံကိန်းတွေလုံလောက်ကြီးလို့ Current Enterprise ဆိုပြီးတော့ဩစတြေးလျကဒီနိုင်ဂျီးရီးယားဆိုတဲ့လူဟာခရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကံကိုမြို့တယ်မယ်ဆိုပြီးတော့အတီးကျယ်လှုပ်ပြီးနောက်ဆုံးမိန်ကမှဒီလူလိမ်မှန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေရင်းစိုက်ထုတ်တဲ့ဒီအမေရိကန်နဲ့ဂျပန်နဲ့တောင်အဲ့သူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေဆက်မှာလူစကားနေထောင်ပြီးတော့လှုပ်လို့ရှိရင်နေဆက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နာတာမျိုးဘုံမြတို့ဘာလို့ကတော့ကခရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကတော့စိတ်ပါလက်ပါလောက်တာပေါ့ဗျာ။နောက်သဘောကြမှာ
ဒီလိမ်မန်းပြီးတော့အတယုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်ဒီနေသက်မှာလည်းဝါရောမိုင်းငါရောဝါဒေတာရောမိုင်းငါရောဟာတရုတ်နဲ့စီးပွားရေးလုပ်ပြီးအပြစ်ခတ်ရဆဲရေးလုပ်ပြီးတော့နည်းငယ်အတွင်းမှာပဲတကယ်ခုန်ချုပ်တိုးတိုးဒေတာတွေချစ်လာပြီးဆိုတော့တလုံးကတရင်လာဆရာတွေတရင်သမားတွေတို့ခေါ်ပြခဲ့ပါတယ်
ဆိုတော့အဲ့ဒီကိစ္စကိုတော့ဒီရတော်လေးချစ်ကြည့်ပြီးရေးကြပါတယ်ဆိုတော့ကျွန်တော်စဉ်းစားတာကရှေ့ကုတ်ကိုပါဝင်ဒီမြို့သစ်တွေကအဲ့လိုမျိုးဖြစ်မှနိုင်ဘူးလားအဲဒါတော့ဒေသကကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာဟိုကရင်ကပြည်ကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ငင်းရိုင်းလုပ်တာတော့၃-၄ဖွဲ့ရှိတယ်ဟာလားဟိုကရင်ယူရလည်းရှိတယ်ဟိုပစ်ကောင်ဆိုတာလည်းရှိတယ်
ဒီတယောက်ကိုအခြေခံပြီးတော့စီးဝါရှာဖို့ကြံစည်တဲ့လက်နက်ကင်အဖွဲ့အစည်းတွေရှိတယ်လို့ဟိုဖားဖုံးခရိုင်မှာတန်လွင်ငင်းရဲဥယျာဉ်ဆိုပြီးတော့ဆယ်ဝင်းပီးစ်ပေါ့ဆိုတာရှိတယ်အဲ့ဒါသူထောင်ထားတာကိုတနေ့လောက်ရှိပြီအေကတန်းခွဲလောက်နေရာမှာသူလောက်တာကပြောပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလုတ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ငင်းရဲမှာအောက်ခြေအဖွဲ့အစည်းမပိုင်လုတ်လို့မ UNDP ကူလာတမကနေပြီးတော့အီကွေတောပရိုက်ဆိုပြီးတော့တောင်းချင်းနေလိုက်သေးတယ်။ဒါကိုအစိုးရကလည်းဒီအတိအမှန်မပြူသေးဘူး။ဘာလို့လဲဆိုတော့ဖာပုံဆိုင်မှာလည်းအခုကယန်ယူနဲ့ဟိုတိုက်ပွဲတွေဖြစ်နေရရှိတယ်။ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ့ဗျာမကြာခဏဖြစ်တယ်။ဒါဒီကွန်ပလိန့်တွေနဲ့ခဏခဏတက်နေကြတယ်။ဟုတ်ကဲ့။သူဒီတရင်ပြည်နယ်ကရုပ်စီမံရေးမြို့သစ်တွေမှာလည်းပဲအစိုးရရဲ့ထိန်းချု
ဒီအင်ဂျင်နီယာကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဟိုဆွေကောက်ကိုယ်စလို့ရှိရင်ဒါဒီအင်ဂျင်နီယာကော်မရှင်ကအနေနဲ့ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေနေတော့လောက်တာများများဆိုပြီးတော့အဲ့တော့ဘိုးအစိုးရကြီးချက်မှုကတော့မရှိတဲ့လောက်ပဲလို့ကျွန်တော်ထင်တယ်။ခင်ရလည်းပဲသူအောက်ချီယာဟိုတမူးတွေကတော့ဩတာရှိပုံရတယ်လေကိုနေစားပေစားယူခြင်းတော့ကိုပိုင်နဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတ
ပြီးတော့သူလုတ်ခတ်ရတယ်ဒါပေမဲ့သူကပုံချွတ်တွတ်တက်လာတဲ့ဆူရောဒီရေကအိမ်မှာပြကြတယ်ကျွန်တော်သိနေတာဒီဒေတာမှာရောအဲ့လိုဖြစ်မှာနိုင်လားဆိုတော့လည်းဘယ်ရောက်ကြည့်တိုင်းအဲအဲ့ဒါတို့ခုနကဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးမြင်ရတယ်ကွာသူရှိတဲ့လူနဲ့သူကဘို့ချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလုတ်သူအကုန်လုံးလုတ်တယ်ဆိုတော့ကရင်မှာတို့
ောင်ရေရှိခမ်းမယ်ဆိုတော့မပြောနိုင်ဘူးအဲဒါဒီပြက်ပြီဆိုလို့ရှိရင်တော့ဒီအဆောက်အဦတွေရောဘာတွေရောအကုန်စစ်မြေပြင်ဖြစ်ကုန်ရင်တော့မတတ်နိုင်ဘူးပေါ့အ
ဲကျနောက်ဆုံးတစ်ခုမေးချင်တာဆရာဒီတင်နာငင်းကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်သုတေသနသင်္ကန်းအဖွဲ့တစ်ခုကဖြစ်ပါတယ်ဆိုတော့အဲဒီသင်္ကန်းမှာစာရန်ကြည့်ရတဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်အင်တာဗျူးမေးတော့သူကဒီတင်နာငင်းဟာတရုတ်လုတာမို့လို့သူတို့ဝေဖန်တာမဟုတ်ဘူးတရုတ်ကတရားသဖြင့်စီးပွားရေးဖွံ့ဖြိုးအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်ဆိုတော့တချို့ကစဉ်းစားကြတာကအမေရိကန်ကတရုတ်တွေလုတာမို့လို့သူတို့ဝေဖန်နေခြင်းဖြစ်တယ်နိုင်ငံရေးအဖြစ်မြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူတို့မလိုချင်လို့ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဘယ်လောက်ဖြစ်နိုင်လဲထင်ပါတယ
်ဟိုသူတို့အမြင်ပေါ့ဗျာသူတို့အမြင်နဲ့ဘာပဲပြောဒီလက်တွေ့မှာဟိုလက်နက်ကိုင်ဖွဲ့စည်းဆိုတာသူတို့မှာဒီ ideology မရှိဘူးဗျာသူကလက်တွေ့စားမယ်ကိစ္စကိုသူက realist တွေပေါ့ဗျာအဲ့တော့သူကတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူးအဲ့တော့လက်တွေ့သူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့တည်ပြီးလှုပ်တာပဲအဲ့တော့ဒီလက်သက်ကိုင်ဖွဲ့ပြည်ရန်ရဒီလိုပဲသူက realist တွေပေါ့လေ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူကသူ့ရဲ့ data မှာသူတို့လက်နက်ကင်ဖွဲ့စည်းအတွက်ဘာအကျိုးရှိမလဲအကျိုးရှိတဲ့ဟာသူတို့လုပ်တာ
ဒီနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာအလုံးရင်းကူးဆက်ပြန့်နှံ့တာမျိုးမရှိသေးသလိုကူးဆက်ပြန့်နှံ့မှုလုံးဝရပ်တန့်သွားတာမျိုးလည်းမဟုတ်ဘဲပိုးရှိသူတွေကိုနည်းနည်းချင်းစီဖော်ထုတ်တွေ့ရှိနေတဲ့အနေအထားမျိုးဖြစ်နေတာပါနိုင်ငံအတွင်းမှာကူးဆက်ပြန့်နှံ့မှုတွေနည်းပါးသေးတယ်ဆိုပေမဲ့ဒီပနိုင်ငံအတီးတီးကနေအလုံးရင်းနဲ့ပြန်လာတဲ့သူတွေရှိနေသလိုအိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေအလွန်အမင်းမြင့်တက်နေတာကြောင့်မြန်မာနိုင်ငံအတွင်းမှာလည်းကူးစက်ပြန့်နှံ့မှုတွေရိုးတရမြင့်တက်လာနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံအတွင်းမှာရောဂါပိုးကူးစက်ပြန့်နှံ့မှုတွေအများကြီးမရှိသေးဘူးဆိုပေမဲ့ COVID-19 စတင်ခဲ့တဲ့အချိန်ကနေစပြီးအခက်အခဲတွေနဲ့ဆွေးနွေးပူပန်မှုတွေအမျိုးမျိုးကိုတွေ့ကြုံခံစားခဲ့ကြရတာကြောင့်စိတ်ပန်းဆိုင်ရာထိခိုက်မှုတွေကိုအနေနဲ့အများကြုံတွေ့နေကြရမှာပါ။စိတ်သက်သာဟာတမန်လူကောင်းတွေမှာတွေ့ရလိမ့်ရှိတဲ့ပုံမှန်စိတ်အခြေအနေတစ်ခုဖြစ်ပြီးစိတ်သက်သာဆင်းလာမှုကိုဇက်တိုက်ခံစားနေရမယ်ဆိုရင်တော့ဆက်ယောဂအခြေအနေတစ်ခုဖြစ်ရောက်ရှိလာနိုင်တယ်လို့ဆက်ယောဂအထူးဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးဆန်းလင်းကလည်းအခုလိုပြောပြထားတာတွေရှိပါတယ
်။စိတ်သက်သာနဲ့စိတ်ကြယောဂနဲ့ပေါ့နော်။စိတ်သက်သာတဲ့ဝမ်းနဲ့ဆက်ဆိုတဲ့ဥစ္စာအဲလူတိုင်းကြုံတွေ့ရနိုင်ပါတယ်။ depression ဆိုတဲ့ဥစ္စာကလည်းလူတိုင်းမှာကြုံတွေ့ရတဲ့အခြေအနေတစ်ခုပဲပေါ့နော်။ဒါပေမဲ့စိတ်ကြယောဂါဆိုရင် depressive disorder နဲ့တော့ဒီစိတ်အရင်ကြေခွဲထိခိုက်စရာတွေဆုံးရှုံးတာတွေလူတိုင်းမှာဘဝမှာကြုံလာနိုင်တယ်အဲ့ဒါတွေကအရင်နာကျင်ခံစားရတယ်ဒါပေမဲ့အဲ့ဒါက healthy ပဲလေအဲ့ဒါကဒီကျန်းမာရေးအခြေအနေတစ်ခုပဲဒါပေမဲ့ depression is the အရင်ကို depression တကယ်ဖြစ်လာရင်တော့အရင်ကိုဆိုးသွားလာပါတယ်
အခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေကိုအချိန်ကြာကြီးတွေ့ကြုံလာရတဲ့အခါစိတ်တက်ကြတာတွေစိတ်တို့ဒေါသထွက်တာတွေနဲ့အာမလို့အာမရဖြစ်မှုတွေကိုကြုံတွေ့ခံစားရလေးရှိပါတယ်။ social media အလုံးကျုံအသုံးပြုတဲ့သူတွေနဲ့ mobile game internet game ဆော့တဲ့သူတွေဟာစိတ်ပန်းဆိုင်ရာဝေနာတွေကိုတာမန်လူတွေထက်ပိုကြုံတွေ့ရလေးရှိပြီးအိမ်နီးပြဿနာတွေနဲ့အိမ်နီးအချမ်းဖက်မှုတွေစီကိုဦးတည်သွားလေးရှိကြပါတယ်။ social media အသုံးပြုတာတွေကိုလျှော့ချပြီးစောက်ဖတ်တာလိုမျိုးစိတ်ပန်းပြည်စီမဲ့အနာယူမှုတွေပြုလို့ရင်စိတ်ပန်းဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဆောင်ပေးမယ်ဆိုရင်စိတ်ပန်းဆိုင်ရာဝေနာခံစားရမှုတွေကိုရောကြသွားစေနိုင်တယ်လို့ဘဝကဒေါက်တာဦးဆန်းလင်းကပြောပါလေ
စိတ်ပန်းဆိုင်ရာကြတော့စိတ်မှလည်းစိတ်အာဟာရလေးရှိတယ်ကိုယ်စိတ်ကိုတင့်တင့်နောက်ပတ်တဲ့အစိတ်အပန်းဖြေတာလေးတွေ healthy ဖြစ်တဲ့ဒီစိတ် stress ရှော့တဲ့ဥစ္စာတွေပို့ဥပမာ music လိုဟာမျိုးတွေ game ပစားလာမျိုးတွေတငယ်ချင်းတွေစုဝင်ပြီးတော့လို့တော့ကိုဝါသနာပါတဲ့အမှုပညာလေးတွေစာဖတ်တာလေးတွေအချင်းချင်း share လုပ်လို့ social media လေးတွေသုံးတာလေးဒါမျိုးတွေနဲ့စိတ်တက်နောက်ပတ်အောင်တော့ဒါ social media တနေ့တညာလုံးသုံးတာမျိုးခင်းဝင်တနေ့ဝင်တညာလုံးဆော့တာမျိုးဒါမျိုးအလွန်အကျုံဖြစ်နေတော့ဘယ်လိုဆောင်မှမကောင်းဘူးအစိတ်အပန်းဖြေတာလေးစိတ်တက်နောက်ပတ်အောင်သုံးဆွဲဖို့အဲ့ဒါစိတ်အဟာရလုပ်ဖို့လေနောက်တော့စိတ်ပိုင်းဆိုင်ရာလေ့ကျင့်ခန်းကြတော့စိတ်ကိုလေ့ကျင့်တာကြတော့တည်ငြိမ်အောင်လေ့ကျင့်ရကျောင်းနံပါတ်2 the mindfulness ဆိုတဲ့ဒီစိတ်ရဲ့ mindfulness exercise ဒီကျွန်တော်တို့ဒီအခြေတန်းကတော့ဒီသတိပဋ္ဌာန်တို့ဥပဒနာတို့ကျွန်တော် mindfulness ဘာသာတိုင်းမှာရှိပါတယ်ကျွန်တော်ဒီဘက်ပေါ့ဒီဘက်ပိုင်းမှာလည်းဒီ mindfulness ဥပဒနာအားထုတ်တာတွေတရားအားထုတ်တာတွေတော်များလာတယ်အဲဒါဆိုတော့ဒီ mindfulness ကဘုဒ္ဓဘာသာမှာမဟုတ်ပါဘူးကျန်တဲ့ဘာသာတွေကလည်းဆရာကြီးဝင်လာတို့ပါလို့ဆိုဒီတမာတိတစ်ခုတိဆောက်ပြီးလေ့ကျင့်ရတာပေါ့နော်အဲ့ဒါကဒီ mindfulness ကစိတ်ကိုတည်ငြိမ်အောင်လုပ်တယ်ဆိုတော့ကျွန်တော်ဟိုနရုပ်ကိုကြာတမ်းအောင်လုပ်တယ်ဆိုတော့တက်လွန်ကောင်းပါလေလှုပ်ရှားပေးရစိတ်ကိုကြတော့အဲတည်ငြိမ်အောင်လေ့ကျင့်ပေးရအဲ့လိုတည်ငြိမ်လာတယ်ဆိုတော့ resilience ဆိုတဲ့လောကဓာတ်တရားကိုအကျဉ်းချခံတယ်လောကဓာတ်နဲ့တွေ့မုံတိုင်းမှုရင်လူတစ်ခါသူစိတ်ချမရေးမျိုးစုံအခြေအနေတစ်ခုကြာနေတာပဲလေအဲ့ဒါဆိုတော့ဒီ mindfulness ဆိုတဲ့ဒီစိတ်လက်ချင်တဲ့နေကိုလုပ်ပေးရတယ်ပေါ့နော
် covid ကာလရှေ့ကျလာတာနဲ့မျှစိတ်ပစ္စည်းမှုနဲ့စိတ်ပိုင်းဆိုင်ရာဝေဒနာမျိုးမျိုးကိုကြုံတွေ့ခံစားရဖို့အခွင့်အရေးများလာတာကြောင့်စိတ်ပစ္စည်းမှုရောကြောက်အောင်ကုဆိုင်နေထိုင်ပေးဖို့အရေးကြီးတဲ့အကြောင်းသတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
မျိုးရည်မြန်မာဝိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။ COVID-19 ကာယရောဂါကြောင့်န main sen lauk kai ni ja ya de alou twe a lou a ne ne a mya a pyaung le phit khe ja ya ba de a thu ta phin chang twe yong twe pait tha ja lo aing ga ni online paw ma sa tin ja ya tu ri aing ga ni internet ko a ko pi alou lou ni ja ya tu ri le a mya a pya shi ba de aei lu myo work from home virtual learning lou ni ja ya da blu a ne a da chat twe shi ba le a yin so myama naing ngan yang gung myo ga naing ngan ja pa ta tin de sa tin chang tuk khu ma sa tin ni de mat pi ti ko me chi ya aw ma
တမီးကအခုကကျောင်းသွားလို့မရတဲ့အချိန်မှာအခုလိုမျိုးအွန်လိုင်းကနေတင်နေရတာပေါ့နော်ဆိုတော့အရင်တော့လို့အတန်းထဲမှာဒီဆရာမတင်တာကိုနားထောင်ရတာနဲ့အွန်လိုင်းပေါ်မှာနားထောင်ရတာဟောဘယ်လိုကွာလဲအွန်လိုင်းပေါ်မှာနားထောင်ရတာစာပုံနဲ့နောက်ပြီးတော့စောရေးထားကြတယ်မလို့ဒါပေမဲ့ကျောင်းမှာဆိုရင်စောရေးလည်းထားရတယ်
สายแล้วปุ๊ญาเลยสายอ๋ออะไรမျိုးโหออนไลน์ပေါ်มาเตยอ่ะเนเนี่ยสรุปสายปูပြီးတော့မှတ်မိလာတော့မှတ်မိရယ်สายရပေါ်มามันเนี่ยရယ်เนี่ยสกรีนแชร์ริงလုပ်တယ်လုပ်တော့တေးချာလဲမြင်ရယ်နောက်ပြီးတော့สายရလဲရမ်းမခတ်ဘူးနည်းနည်းလေးပဲပေးอ่ะเจ้ามาเจ้ามาจ้าတော့
4နိုင်5နိုင်လောက်ခြာမိစာတင်ရစာရလဲများရယ်အဲ့တော့ဘယ်ဟာကိုပို့ကြိုက်လဲအွန်လိုင်းလာနင်းပရိုဆက်ကိုပို့ကြိုက်တယ်ရှန်ကုန်မြို့မှာရှိတဲ့နိုင်ငံတကာစာသင်ကျောင်းတစ်ခုကလေးတန်းကျောင်းသူ PT ဖြစ်ပါတယ်အဲ့မှာကြတော့ကျွန်မမြန်နှစ်ပိုင်းပေါ့နော်မိဘတွေကအစတွေကဒီလိုအွန်လိုင်းနဲ့အင်တာနက်နဲ့အော့ဖစ်ဝတ်ပေးနေပေါ့နော်ဟိုကျွန်ရင်ပါနေတဲ့အတူတွေအတွက်ကတိတ်ပြီးတော့ပြဿနာမရှိဘူးလို့သူတို့ရဲ့အသားသမီးတွေကလည်းယူစုဖြစ်တော့ဒီလိုမျိုး
အပလီကေးရှင်းကိုဒေါင်းလုဒ်လုပ်စမ်းသိမရှိရတော့သူတို့မှာဖုန်းတွေပါတွေကောင်းကောင်းမွန်မွန်မရှိရတော့အင်တာနက်တို့ဝိုင်ဖိုင်တို့ပါတို့ကလည်းမရှိရတော့ဆိုင်ခေါ်မှုဖြစ်တယ်အဲကျွန်တော်တို့အတွက်ကတော့ဟိုအချားပေါ့အမ ကလေးမိဘတွေဘက်ကလည်းအဆင်မပြေဘူးဆရာသမားတွေဘက်ကလည်းခုနလိုမျိုးပေါ့အင်တာနက်ကနက်ရှင်ကအဆင်မပြေတဲ့အခါကျတော့သူကတနေ့ဦးမှတနာရီစာနှစ်နာရီစာလောက်လုပ်ပေးတာများတယ်အော်မိဘတွေအတွက်ကတော့ကျမတို့ကတော့ဝင်တော့ဘူးမဖြစ်ဘူးဘာလို့ဆိုတော့ကိုသားသမီးကလည်းဒီဟာတွေကိုလိုင်းနိုင်နေစာတွေကဆရာမတွေနဲ့အင်္ဂလိပ်လိုပဲဖြစ်ဖြစ်ကွန်မြူနီကေးလုပ်တာတွေစာတွေပါလည်းသူ့ဘာသူလုပ်နေကြဆိုတ
Senior Director ဖြစ်ပါတယ်။အဲ့တော့လောလောဆယ်မှာဒီအလုပ်ကိစ္စတွေကို online ပေါ်ကနေလုပ်နေရတာဖြစ်တော့မက်ကင်လေးရဲ့ဒီ work from home အတွေ့အကြုံကိုလည်းမျှဝေပြောပြပါလားရှင်။
ကျွန်တော်တို့အခုဆိုရင်အစည်းအဝေးတွေဘာတွေပေါ်တော့ပြောရင်တော့သူတို့ web seminar ဆိုပြီးတော့ international လည်းမျိုးစုံလုပ်ကြတာပေါ့နော်ဆိုတဲ့အခါမှာကျွန်တော်တို့ကဟို forum နဲ့ဖြစ်ဖြစ်ပါပဲလုပ်တဲ့ဆိုလူတစ်ခုလုံးမြင်ရတယ်နည်းနည်းလွတ်လွတ်လပ်လပ်ပေါ်ပါနဲ့ပြောလို့ရတယ်အခုကျတော့မျက်နှာတွေပဲကြည့်ပြီးပြောရတာလေမျက်နှာတွေပဲပေါ်နေတယ်ဆိုတဲ့အခါကျတော့တစ်ခါတည်းမှာစကားပြောရတာလည်းဟိုနည်းနည်းလေးအမရအောင်ပေါ့နော်အမရအောင်ဖြစ်တယ်မိပညာကြောင့်ပဲဖြစ်ဖြစ်ဟိုကျွန်တော်တို့ရှင်မှာ connection တွေကကောင်းခြင်းလဲကောင်းတယ်ဟိုအားနေခြင်းလဲအားနေသွားတယ်နောက်တစ်ခါမိရပြက်ခြင်းလဲပြက်မယ်ဆိုတော့အဲ့လိုဟာမျိုးတွေကြောင့်လဲဟိုတိတ်ပြီးတော့ကျွန်တော်တို့စိတ်ထဲမှာတော့အမရနေဘူးပေါ့အပြင်မှာအားပါပြောရအောင်နောက်ကျွန်တော်တို့ရဲ့ generation လဲဖြစ်ရင်ဖြစ်မှာပေါ့နော်ကိုယ်အသက်အရပဲဖြစ်ဖြစ်အဲ့လိုအပြင်မှာအားပါနဲ့ပြောပြီးဆွေးနွေးရတဲ့ဟာကတော့ကျွန်တော်တို့အတွက်ပို့ပြီးတော့ဟိုစိတ်ထဲမှာသဘောကျတာပေါ့
အမပြောသွားတဲ့ထဲမှာလည်းဥမာဒီလိုမျိုးဟိုဗမာပြည်ကနေလှုပ်တဲ့ခြေပါမိပြက်တာလည်းဒီကိစ္စတခုထည့်ပြီးတော့တွက်ရမယ်ထင်တယ်နော်ဟိုတခြားနိုင်ငံတွေမှာဆိုရင်တော့ဒီကိစ္စတိတ်ပြီးတော့
ပြဿနာမရှိဘ
ူးမိပြက်တာပဲ
ကျွန်တော်တို့ကမိပြက်သွားပြန်ပြီဟဲ့ဒုက္ခပါပဲဆို wifi ချိတ်ထားတယ် wifi ကပြတ်သွားပြီလေဆိုတဲ့အခါမှာ mobile data ပြောင်းမလား laptop နဲ့ဆိုရင်ကျွန်တော်တို့ကတော်တော်ခက်သွားပြန်ရောအဲ့လိုဟာမျိုးလေးရတယ်အများကြီးကြုံရပါတယ
်နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စတွေပြောရဲဆိုတဲ့အနေအမျိုးမှာရောဒီ online ပေါ်ကနေပြောနေရတာကအပြစ်မှာဟိုလူချင်းတွေ့ပြီးပြောတော့ထိရောက်မှုရှိတယ်လို့ရောထင်လားရှင့်
အ ဒီကနေ့မလာတာဆိုပြီးအခုချိန်ဒီကျွန်တော်တို့ကရန်ကုန်မြို့မှာပြင်ပထဖက်နေခဲ့ရတာပေါ့အဲ့ဒါလည်းမထင်တော့မထင်ဘူးပေါ့နော်မထင်ဘူးဆိုတဲ့ဟာလုံခြုံရေးပေါ့ပထမဆိုကျွန်တော်တို့ဇွန်နေပါရေးသုံးနဲ့ခါမှာလုံခြုံရေးတိတ်မရှိဘူးဆိုပြီးပြောတဲ့ဟာမျိုးတွေလည်းရှိရဲ့နောက်တစ်ခါကျွန်တော်တို့ပြောနေတဲ့ဟာမှာဥပမာကျွန်တော်က ငင်းငါနဲ့ပြောပြီးဆိုရင်ကြတော့ဘာသာစကားကအစရေကကျွန်တော်တို့ကမိခင်ဘာသာစကားမဟုတ်တဲ့အတွက်တက်နိုင်ရကြိုးစားပြီးပြောရတယ်ဒီလိုအွန်လိုင်းပေါ်ကဖြစ်တဲ့အတွက်သူများကိုယ်နဲ့ချာမှာ connection နေပါလေကြောင့်ကိုကပြောနေပေမဲ့သူကနောက်ကျမှကြားရတာလေ connection မကောင်းတဲ့အတွက်အတန်မပြည့်ပြင်တာတွေကလည်းရှိနိုင်တယ်ဆိုတော့အဲ့ဒီမှာလည်းအားမလို့အားမရနဲ့ဟိုဘက်ကနားလည်းမှာပေါ့ဘယ်လောက်ရှိမှာလဲနောက်သူပြောတာရောကိုကဘယ်လောက်နားလည်းမှာလဲဆိုတဲ့ပုံမှာလည်းနည်းနည်းလေးတော့ဟိုတော်တော်ချင်းချင်းဆဆနဲ့လုပ်ရတာရှိရဲ့ကျမတို့ကနောက်တစ်ခုထပ်ပြီးတော့တိုးတာကကျမတို့လို့ဖွဲ့စည်းရမြို့သမီးရေးလုပ
ဒီကနေ့မှာအခုလိုမျိုးအင်ကားနဲ့အွန်လိုင်းကိုအားကိုပြီးစာတင်ကြအလုပ်လုပ်ကြရတဲ့အခါမှာမိပညာတိုးတက်နေတဲ့နိုင်ငံကြီးတွေမှာတော့အနည်းနဲ့အများအဆင်မပြေဘူးတွေကမကမဖြစ်တာတွေရှိနေတာကတော့အမှန်ပါပဲရှင်ကျွန်မဆင်မြန်ပါပါ မြန်မာလိုရေးနေကြတဲ့ဘလော့ဂ်တွေအွန်လိုင်းစာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကိုဘလော့ဂါတွေပြောသမျှဆိုတဲ့အစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့အွန်လိုင်းစာမျက်နှာပေါ်ကဘလော့ဂါဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင်။
ကိုဆက်ပြီးသတင်းအဆင့်ချုပ်ကိုတင်ပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအခုခါမှာကမ္ဘာတစ်လုံးလူပေါင်း90တက်သမှ3000လောက်မှာဖြစ်နေပြီးရှေ့သတင်းပတ်လောက်တဲ့ဆိုဆယ်သန်းလောက်ဖြစ်လာနိုင်တယ်လို့ခန့်မှန်းကြောင်းWHOအကြီးကတက်ဒရက်စ်ကဗိုလ်တပူးနေမှာပြောပါတယ်။WHOရဲ့အရေးပေါ်အစီအစဉ်ဆိုင်ရာအကြီးအကဲကလည်းအမေရိကတိုက်ကနိုင်ငံအများပြားမှာအထူးသဖြင့် အမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းဒေသတွေမှာအခုချိန်ထိကူးစက်မှုကအမြင့်မားဆုံးအခြေအနေကိုမရောက်သေးတဲ့အတွက်အထူးသတိထားနေရဆဲဖြစ်ကြောင်းပြောပါတယ်။အမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့မိုက်ကယ်ဖိုက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာအရှေ့အလဲပိုင်းသတင်းမီဒီယာကွန်ရဲ့လွတ်လပ်တဲ့အာရှအသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံကိဝအသံနဲ့ဌာနဆိုင်ရာရုံးနဲ့ Open Technology ဖန်ဌာနရဲ့အကြီးအကဲတွေကို ရာထူးကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးဝါရှင်တန် DC မှာတရားစွဲဆိုခံနေရပါတယ်။မိုက်ကယ်ဘက်က Open Technology Fund အကြီးအကဲလီဗီလူးနဲ့တခြားဌာနသုံးဦးကအကြီးအကဲတွေကိုပါအလုပ်ဖြုတ်ပန်ခွင့်မရှိဘူးလို့ပြောပြီး Open Technology Fund ဌာနကိုစားမိုက်ကယ်ဘက်ကိုအင်္ဂါနေ့ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီလာဇန်ပိုင်းကမှ VOA ကိုကြီးကြရတဲ့ USAGN ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မိုက်ကယ်ဘက်ကသူကြီးကြရမယ့်ဌာနတွေအနေနဲ့ VOA မှာအပတခြားဌာနတွေရဲ့အကြီးအကဲတွေကိုအလုပ်ချုပ်ပြစ်တာနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ USAGN အတွက်ဥဆောင်မှုဆိုင်ရာပုံစံကိုအပြောင်းအလဲတွေလုပ်ပြီးတဲ့နောက်မှာမိုက်ကယ်ဘက်ကို USAGN ရဲ့အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ဖို့ 2016ကသမ္မတဟောင်းဘရက်အိုဘားမားလက်မှတ်ရေးထိုးပြီးအောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဂျွန်လ20ရက်နေ့က ချမိုင်းနဲ့အာဂဇန်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်-19ရောဂါပိုးအကူးစက်ခံရသူနောက်တဦးထပ်ပြီးတော့တွေ့တဲ့အတွက်ဒဏ်ခွဲအတည်ပြုလူနာဟာအခုဆိုနေရာ69ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒယ်လီကကိုဗစ်-19ရောဂါကုသရေးဌာနအရေးပေါ်ဆေးရုံဆေးခန်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပြီ ယ်လို့အာနာဘင်တွေကပြောပါတယ်။ခြေသပင်းနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအရှင်ရပါတယ်။
This program has come to you from the Voice of America, Washington.